အိန္ဒိချင်းအိန္ဒိယနိုင်ငံမှာဂန္ဓာရကျိုင်းကောင်တွေကြောင့်စိုက်ခင်းတွေဆူဆူဝဲဝါပျက်စီးဆုံးရှုံးမှုတွေဖြစ်နေတဲ့အတွက်မြန်မာနိုင်ငံမှာလည်းသီးနှံစိုက်ခင်းတွေကိုဂန္ဓာရကျိုင်းကောင်အန္တရာယ်ကကြိုတင်ကာကွယ်ဖို့တတိပေးချက်တွေထုတ်ပြန်ထားတဲ့အခြေအနေကိုပြောပြပေးပါမယ်။ကျွန်မအိန္ဒနာထုံးပါမြန်မာမှာကန္နာယကျိုင်းကောင်အန္တရာယ်ကြားရောက်လာနိုင်တဲ့ဒေတာတွေကိုစိုက်ပျိုးရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။ထိရောက်တဲ့နှိမ်နှင်းမှုတွေလုံနိုင်မှုအတွက်ကျိုင်းကောင်တွေကိုတွေ့ရင်သက်ဆိုင်ရာစိုက်ပျိုးရေးဦးစီးဌာနအစဉ်စနဲ့ဆက်ဆက်အဖွဲ့အစည်းတွေကိုအကြောင်းကြားကြဖို့လည်းထုတ်ပြန်ထားပါတယ်။ကန္နာယကျိုင်းကောင်တွေဟာမြန်မာနဲ့အိန္ဒိချင်းဖြစ်တဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုပြန့်နှံ့လာပြီးဖြစ်တာကြောင့်ဒီလိုတတိပေးတာတွေကိုလုပ်နေတာဖြစ်ပါတယ်။ပိုးအန္တရာယ်ကြားရောက်နိုင်တာနဲ့ပတ်သက်လို့တစ်တော်ဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာတောင်းနိုင်ဦးကအခုလိုပြောပါတယ်။
ကိုယ်ကဒီလိုဟာမျိုးတွေကြာလာလို့ချင်းကစားနေတာပေါ်မှာကိုယ့်ရဲ့ပြင်ပေါ်မှာပတ်ဝန်းကျင်ပေါ်မှာရှိခဲ့တဲ့အတွက်ပြင်ဆင်ထားတဲ့ဟာမျိုးကတော့ဘာဖြစ်ဖြစ်ပြောအထူးရှာမခံနိုင်တဲ့ကဏ္ဍတွေဆိုလို့ချင်းပြင်ဆင်နေတာပေါ့ဒါလေးကတော့ဂျာတိဝိတုပေါ်မှာလည်းမူတည်ရပေါ့နော်အချင်းချင်းချင်းကောင်မှာလည်းမူတည်ရပေါ့ဒါလိုဟိုလိုလေးတွေကအိန္ဒိယကြာလာခုနကဆိုအာဖရိကလိုခုနကပါကစ္စတန်တို့ဒီဘက်ဒီမှာလည်းခုနကဆိုလိုအင်တိုင်းအားလိုက်ကိုအများကြီးကြာလာမျိုးကျွန်တော်တို့သိကြတာကြာပြီဆိုတော့ဒီကြိုင်နဲ့ကြာလာမျိုးဖြစ်တဲ့အတွက်ကိုကြာရင်ဘာလုပ်မလဲဆိုတဲ့ plan ကတော့သက်ဆိုင်ရာစက်တာတွေရပေါ့နော်ဟိုစက်တာတွေကတော့ပြင်ဆင်ထားတာတော့ကိုယ့်အတွက်ဝန်မလေးဘူးပေါ့နော်
မြန်မာနိုင်ငံအနောက်ဘက်ခြမ်းမှာရှိတဲ့ဒေသတွေဖြစ်တဲ့ရခိုင်ပြည်နယ်ကမောင်တော်ဘူတီတောင်ရတိတောင်စစ်တွေနဲ့ကြောက်ဖြူချင်းပြည်နယ်ကတွန်းဆန်ထန်တလန်နဲ့ပလတ်ဝဒေသတွေစကိုင်းတိုင်းကလေရှိဟောင်မလင်းနဲ့တမူးကချင်ပြည်နယ်ကပူတာအိုနဲ့မချမ်းဘောမြို့နယ်တွေမှာကျိုင်းကောင်ဖြတ်တန်းဝင်ရောက်လာနိုင်တဲ့အန္တရာယ်ရှိရာကြောင့်စိုက်ပျိုးရေးဦးစီးဌာနသတိထားစောင့်ကြည့်ဖို့သတ်မှတ်ထားပါတယ်ဒီကန္နာယကျိုင်းကောင်တွေရဲ့ပောက်ပွားရာဒေသအာဖရိကတိုက်အလဲပိုင်းကနေတဆင့်အိန္ဒိယနဲ့ပါကစ္စတန်တို့မှာရှိတဲ့လွင်ပြင်တွေကိုရောက်ရှိလာပြီးတော့လေလံကျောင်းအတိုင်းနီးစပ်ရာနိုင်ငံတွေကိုရောက်လာတတ်ကြပါတယ်။သူတို့တွေကတစ်နေ့ကိုလေဆုံမှာကီလိုမီတာ50ကနေ100အထိပြန်ပန်းနိုင်ကြပါတယ်။မာလီနဲ့အီသီယိုးပီးယားနိုင်ငံကသီးနှံစိုက်ခင်းတွေမှာဇန်နဝါရီလလောက်ကစပြီးကြာရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနှစ်နိုင်ငံမှာ25နှစ်အတွင်းမှာအဆိုးဆုံးဖြစ်တယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒါကြောင့်လည်းမြန်မာမှာကျိုင်းကောင်ကြာရောက်နိုင်တဲ့နေရာတွေမှာတောင်တူလက်သမားတွေကိုပညာပေးတာသတိပေးတာတွေလုပ်နေပြီလို့စိုက်ပျိုးရေးဦးစီးဌာနကတည်ရပါတယ်။1982ခုနှစ်ကအိန္ဒိယနိုင်ငံမှာကျိုင်းကောင်တွေအများအပြားကြာရောက်ခဲ့တာကြောင့်မြန်မာနိုင်ငံမှာလည်းသတိပေးချက်ထုတ်ပြန်ခဲ့ဘူးပဲမဲ့မြန်မာနိုင်ငံကိုပြန့်နှံ့ခဲ့ခြင်းတော့မရှိခဲ့ပါဘူးရှင်။ကျွန်မအိန္ဒနာထွန်းမှရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။